င်္ဂလာညနေခင်းမှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်အောက်တိုဘာလ3ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်ကိုလိုင်းဒိုမီတာ1925ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါအခုညနေခင်းအစီအစဉ်တွေတာဝန်ယူသိဆက်သွားမှာပါ
မင်္ဂလာပါရှင်ကျမခင်ပြူထွေးပါသမ္မတထရမ့်အပေါ်စုံစမ်းစစ်ဆေးမှုတွေရှေ့တိုးဆောင်ရွက်တဲ့အနေနဲ့အမေရိကန်နဲ့ယူကရိန်းမူဝါဒရေးရာကိစ္စတွေနဲ့ပတ်သက်တဲ့အချက်အလက်ဆွေးနွေးစတမ်းတွေပေးအပ်ဖို့သမ္မတထရမ့်ရဲ့ကိုယ်ရေးရှေ့အနေနဲ့နိုင်ငံသားရေးဝန်ကြီးတို့ကိုအောက်လွတ်တော်ဒီမိုကရက်အမတ်တွေကဆင့်ခေါ်ထားပါတယ်။မြောက်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုအကြားနျူကလ িয়ার ဆစ်ဆက်ညှိနှိုင်းမှုတွေကိုတော့ဒီလ5ရက်နေ့မှာပြန်ဆဖို့သဘောတူထားပြီလို့မြောက်ကိုရီးယားအစိုးရသတင်းကဖော်ပြပါတယ်။နောက်တရုတ်ပြည်သူသမ္မတနိုင်ငံထူထောင်တာအနှစ်20ပြည့်တဲ့အခမ်းအနားမှာတော့တရုတ်ကသူ့ရဲ့စီးရင်အင်အားကိုထုတ်ဖော်ပြသလိုက်ပါတယ်။ဒီလိုထိတ်တရောက်ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေအတူပြပြပေးပါမယ်ရှင်
။ကောင်းပါပါရှင်။မြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်တပ်ဖွဲ့ရဲ့တိုက်ပွဲတွေကြောင့်ချင်းပြည်နယ်ပလက်ဝါမြို့နယ်ထဲမှာတန်ခါနှစ်ပါးအပါအဝင်ကျောင်းဆရာဆရာမနဲ့ကျောင်းသား6ဦးထိခိုက်ဒဏ်ရာရသွားပါတယ်
။နောက်ဆုံးဘလုံးလက်နက်ကြီးကလာပြီးမှကြားတဲ့အနေအမှာဆရာတော်ဒီမှာပြီးတယ်
ဒီတော့ကျောင်းဆရာမတယောက်ဒေသခံတူပြောပြသွားပါရှင်ပြည်စုံကတော့မကြခင်ကြားကြမှာပါကြားပြင်ရှမ်းပြည်မြောက်ပိုင်းကုတ်ခိုင်ဖက်မှာလက်နက်ကင်တပ်ဖွဲ့တွေဖမ်းသွားတဲ့ရဲစခန်းမှုအပါအဝင်ရဲတပ်ဖွဲ့ဝင်၄ဦးရဲ့နောက်ဆုံးအခြေအနေကိုမေးမြန်းတင်ပြသွားမယ်အပြင်စကိုင်းတိုင်းရင်းမာပင်မြို့နယ်ထဲကအပစိမ့်တောင်ဒေသမှာတပ်တူဆန်တမဲ့စီမံကိန်းနဲ့ပတ်သက်တဲ့စကိုင်းတိုင်းအစိုးရရဲ့နောက်ဆုံးထုတ်ပြန်လိုက်တဲ့သဘောထားတွေကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်အခုရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တဲ့ရောက်သတင်းတွေကိုမှတ်ခင်ဖြူတွေနဲ့ကုကြကြသိန်းတို့ကပြောပြပေးပါဦး
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအရေးယူနိုင်ဖို့အတွက်စုံစမ်းစစ်ဆေးမှုတွေရှေ့တိုးဆောင်ရွက်တဲ့အနေနဲ့အမေရိကန်ယူကရိန်းမူဝါဒရေးရာကိစ္စတွေနဲ့ပတ်သက်တဲ့အချက်အလက်ဆွေးနွေးစတမ်းတွေပေးအပ်ဖို့သမ္မတရဲ့ကိုယ်ရေးရှေ့အနေနဲ့နိုင်ငံသားရေးဝန်ကြီးတို့ကိုအောက်လွတ်တော်ဒီမိုကရက်အမတ်တွေကဆင့်ခေါ်ထားပါတယ်။ဒီကိစ္စမှာပါဝင်ပတ်သက်နေတဲ့အစိုးရအရာရှိဟောင်းတွေကိုလည်းဒီသတင်းမှတ်ချက်လွှတ်တော်မှာတက်တည်ထွက်ဆိုဖို့စီစဉ်ထားတာပါ။နိုင်ငံချင်းဝင်ကြီးမိုက်ပွန်ပေးရုံအနေနဲ့အခုကိစ္စနဲ့ပတ်သက်တဲ့ဆွေးနွေးစတမ်းတွေပေးအပ်ဖို့ကြာတာပြည်နေ့အထိအချိန်ပေးထားကြောင်းအောက်လွတ်တော်နိုင်ငံချားကြီးထောက်လိုက်ရင်းနဲ့ကြီးကြပ်ရေးကော်မတီတွေကအကြီးအကဲတွေရဲ့စင်ခေါ်စာမှာဖော်ပြထားပါတယ်။သမ္မတထရမ့်ဟာလာမယ့်2020ရွေးကောက်ပွဲမှာအနိုင်ရအောင်နိုင်ငံချားတိုင်းပြည်တစ်ခုကကြားဝင်ဆောင်ရွက်ပေးဖို့သမ္မတအာဏာကိုအလွဲသုံးစားလုပ်ခဲ့တယ်ဆိုတဲ့စိုးရိမ်မှုနဲ့အတွင်းလူတယောက်ကတိုင်ကြားခဲ့ပြီးတဲ့နောက်အခုလိုစုံစမ်းစစ်ဆေးဖို့အထိဖြစ်လာခဲ့တာပါ။သမ္မတထရမ့်ရဲ့ရှေ့နေရူဒီဂျူလီယာနီကိုတော့ယူကရိန်းနဲ့ဆက်နွယ်တဲ့ဆွေရစတမ်းတွေကိုအောက်တိုဘာလ15ရက်နေ့နောက်ဆုံးထားတင်ပြဖို့အောက်လွတ်တော်ရေးရာကော်မတီဥက္ကဋ္ဌတွေဖြစ်ကြတဲ့ Ilio Angel Adam Schiff နဲ့ Alicia Cummins တို့ကဆင့်ခေါ်ထားတာပါအခုကိစ္စမှာ Mr. Giuliani တဦးတည်းမဟုတ်ဘဲတခြားဒီသမ္မတ Trump အစိုးရအရာရှိတချို့ပါပါဝင်နေတယ်လို့ထောက်ပြပြီးဒီကိစ္စတယ်လီဖုန်းဆက်သွယ်စကားပြောဆိုမှုတွေစာတို့ပို့ခဲ့တာတွေတခြားနိလန်းတွေနဲ့ဆက်သွယ်ပြောခဲ့တာတွေအားလုံးကိုတင်ပြဖို့ဒီမိုကရက်လွှတ်တော်ခေါင်းဆောင်တွေကတောင်းဆိုထားတာပါMr. Giuliani ကတော့သူ့အပေါ်ဆင့်ခေါ်စာလက်ခံရရှိထားပြီးကြောင်းနဲ့တင့်တော်သလိုစဉ်းစားလှုပ်ဆောင်သွားမယ်လို့သူ့ရဲ့ Twitter လူမှုကွန်ရက်ကနေတဆင့်တုံ့ပြန်ထားပါတယ်။သမ္မတ Trump ကလည်းသူနဲ့ဒီ Ukraine သမ္မတအကြားဇူလိုင်လ25ရက်နေ့ကဖုံးဆက်စကားပြောဆိုခဲ့တာတွေမှာဘာအမှားအယွင်းမှမရှိခဲ့ဘူးဆိုပြီးတနင်္လာနေ့တုန်းကထပ်မံကာကွယ်ပြောဆိုခဲ့ပါတယ်ရှင်
။မြောက်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုကြားနျူကလ িয়ার ရေးစစ်ဆေးညှိနှိုင်းပွဲတွေကိုအောက်တိုဘာလ5ရက်နေ့မှာပြန်ဆဖို့သဘောတူထားပြီးဖြစ်တဲ့အကြောင်းမြောက်ကိုရီးယားဆွေးနွေးပွဲ KCN နေ့သတင်းဌာနကဒီကနေ့ပြောပါတယ်။ဒါအပြင်ပြီးခဲ့တဲ့ဖေဖော်ဝါရီလကနှစ်ဖက်ကောင်းဆောင်တွေကြားထိတ်သည့်အစည်းအဝေးအောင်မြင်မှုမရပဲဆုံးသက်ခဲ့ပြီးတဲ့နောက်လားတော်ကြာရှေးမတွန်းတော့မဆိုဖြစ်နေတာကနေတိုးတက်မှုတစ်ခုရလာတဲ့သဘောပါပဲ။အော်တိုဘာလ၄ရက်နေ့မှာကနေဦးဆက်သွယ်ကြပြီးတဲ့နောက်စစ်ဆေးညှိနှိုင်းပွဲလုပ်မယ်ကြောင်းမြောက်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးချိုဆွန်ဟွီအနေနဲ့ထုတ်ပြန်ချက်ကိုကိုးကားပြီး KCN နေသတင်းဌာနကပြောပါရတယ်။စစ်ဆေးညှိနှိုင်းပွဲတွေပြန်ဆခြင်းနဲ့အကြောင်းမြောက်ကိုရီးယားဘက်ကပြောထားခဲ့ပြီးမယ်လေ။အမေရိကန်ဆိုရအနေနဲ့ပိုးပြီးလှည့်တာပြောင်းတာရှိတဲ့သဘောထားပြတဲ့နဲ့ဆိုတဲ့သတိပေးချက်ကိုပါနိုင်ငံပိုင်သတင်းဌာနကထည့်ပြောထားပါတယ်။ဒါမဲ့ဆွေးနွေးပွဲတွေမှာအမေရိကန်အနေနဲ့မှန်ကန်တဲ့စမ်းစစ်ချက်မျိုးရှိတယ်နဲ့လို့နျူကလ িয়ার ရေးမြောက်ကိုရီးယားစစ်ဆေးညှိနှိုင်းရေးမှူးချုပ်ခင်မြုံဂျူးကပြီးခဲ့တဲ့လထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။မြောက်ကိုရီးယားဘက်ကစစ်ဆေးညှိနှိုင်းသူတွေနဲ့တွေ့ဖို့အမေရိကန်အနေနဲ့အဆင်သင့်ဖြစ်နေပြီလို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကပြီးခဲ့တဲ့လမှာပြောထားပါတယ်။ဒါပေမဲ့လည်းအထုတ်ခံလိုက်ရတဲ့အမေရိကန်မျိုးသားလူညွန့်ရေးဂျမ်ပီပို့ကိုဂျွန်ဘိုဒန်ကတော့မြောက်ကိုရီးယားဟာနျူကလ িয়ার စီစဉ်ကိုဆွန့်လွတ်ဖို့ရွယ်ချက်မရှိဘူးလို့တနင်္လာနေ့ကပဲသတိပေးပြောဆိုထားပါတယ်
။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကြားဝင်ဆွတ်ဖက်ခဲ့တဲ့ကိစ္စစုံစမ်းစစ်ဆေးမှုတွေမှာဩစတြေးလျအစိုးရကအမေရိကန်အစိုးရအရာရှိတွေနဲ့ပူးပေါင်းကူညီဆောင်ရွက်ဖို့ဆန္ဒရှိတဲ့အကြောင်းဩစတြေးလျဘဏ္ဍာရေးဝန်ကြီး George Frydenberg ကဒီကနေ့ပြောဆိုလိုက်ပါတယ်။သမ္မတ Trump အစိုးရလက်ထက်နှစ်နှစ်ကျော်လောက်အရေးမဲထိုးနေခဲ့တဲ့ဒီ2016ရွေးကောက်ပွဲရုရှားကြားဝင် နောက်ရှမှုကိစ္စစုံစမ်းစစ်ဆေးမှုတွေမှာရှေ့နေချုပ်ဝီလျံဘားကိုဝိုင်းဝန်းကူညီပေးဖို့ဩစတြေးလျဝန်ကြီးချုပ်နဲ့တခြားနိုင်ငံကောင်းဆောင်တို့ချို့ကိုသမ္မတထရမ့်ကသိမစားခင်တုန်းကပဲအကူအညီတောင်းခဲ့တဲ့အကြောင်းတရားရေးဌာနကတနင်္လာနေ့မှာထုတ်ဖော်ပြောဆိုခဲ့ပါတယ်။အခုဖြစ်ရကဒီရုရှားကိစ္စအထူးစုံစမ်းစစ်ဆေးရေးမှုရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့သူ့ဘော်နိုင်ငံရေးအရာလှုပ်ရှားမှုအဖြစ်ယူဆထားတဲ့သမ္မတထရမ့်အနေနဲ့ဒီကိစ္စကိုဆက်ပြီးတုံ့ပြန်မှုစူးစမ်းနေတဲ့သဘောပြသရာရောက်နေတာပါ။New York Times သတင်းစာကြီးကတော့ Russia ဆွတ်ဖက်မှုကိစ္စစုံစမ်းခဲ့တဲ့အထူးစုံစမ်းစစ်ဆေးရေးမှု Robert Mueller ကိုအတရေဖြတ်ဖို့ကြိုးပမ်းရမှာအကူအညီပေးဖို့သမ္မတ Trump က Australia ဝန်ကြီးချုပ်ကိုတိုက်တွန်းခဲ့တယ်ဆိုပြီးရေးသားခဲ့တာပါ။သမ္မတ Trump နဲ့နိုင်ငံခြားတိုင်းပြည်တွေကကောင်းဆောင်တချို့ဆက်သွယ်ပြောဆိုခဲ့တာတွေနဲ့ဒီကိစ္စမှာရှေ့နေချုပ်ဘာပါဝင်မှုအခန်းကဏ္ဍတွေကတော့တင်းတင်းကြပ်ကြပ်စောင့်ကြည့်ခင်ရတဲ့အခြေအနေဖြစ်နေပြီးဒီကိစ္စတွေနဲ့ပတ်သက်ပြီးသမ္မတ Trump ကိုအရေးယူနိုင်မဲ့စုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့အထိအောက်လွှတ်တော်ကလည်းစတင်လှုပ်ဆောင်နေတာပါ။လာမယ့်သမ္မတရွေးကောက်ပွဲမှာအထူးအတိုက်ခံဖြစ်လာနိုင်တဲ့ဒီမိုကရက်တစ်ပါတီကတူသမ္မတဟောင်းဂျိုးဘိုင်ဒန်ကိုတိုက်ခိုက်ဖို့အတွက်မစ္စတာဘိုင်ဒန်နဲ့ပတ်သက်တဲ့အချက်အလက်တွေကိုစုံစမ်းစစ်ဆေးဖို့သမ္မတထရမ့်ကယူကရိန်းသမ္မတကိုဖုံးဆက်သွယ်အကူအညီတောင်းခဲ့တယ်ဆိုတော့ CIA ထောက်လိုက်ရဲ့အတွင်းလူတယောက်ရဲ့တိုင်ကြားချက်ထွက်ပေါ်လာရကနေအောက်လွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုတွေလည်းစတင်လာခဲ့တာပါရှင်
။ဥရောပသံဃာ EU ကနေပြည်ထောင်နိုင်ငံတို့ထွက်ရေး Brexit သဘောတူညီချက်ဆိုင်ရာအစုပြုချက်အသစ်တွေကိုတိတ်မကြခင် EU ကိုတင်ပြမယ်လို့ပြည်ထောင်ဝန်ကြီးချုပ် Boris Johnson ကဒီကနေ့ပြောပါတယ်။ဒါပေမဲ့အဲ့ဒီအဆိုပြုချက်တွေထဲမှာပြည်ထိုင်နဲ့အိုင်ယာလန်နဲ့ဆက်တလျှောက်အကောက်ခွန်ရုံးတွေဖွင့်ဖို့ပါတယ်ဆိုတဲ့သတင်းတွေကိုတော့ပေးချပါတယ်။ EU တွေကလည်းပြည်ထိုင်နှုတ်ထွက်ရမယ့်နောက်ဆုံးရဲ့အော်တိုဘာလ30ရက်နေ့ရောက်ဖို့ရက်30ပဲလို့တော့ကြောင်းနောက်ထပ်နှောင့်နှေးမှုဖြစ်ရေးသဘောတူညီချက်တစ်ခုရဖို့ဝန်ကြီးချုပ်ဂျွန်ဆန်ကအချိန်လူလုပ်နေရတာပါ။ဒါပေမဲ့လည်းလက်ရှိရထားတဲ့နှုတ်ထွက်ရေးဆိုင်ရာသဘောတူညီချက်ပြင်ခိုင်မာတဲ့နောက်ထပ်နည်းလမ်းတစ်ခုခုကိုအခုထိမတွေ့ရသေးဘူးလို့ EU ခေါင်းဆောင်တွေကပြောထားတယ်လို့အချိန်ကလည်းမရှိလာတော့ပါဘူး။သူ့အရင်ဝန်ကြီးချုပ်ဟောင်းထရီဇာမေးလက်ထက်ပြီးခဲ့တဲ့နှစ်ကရထားပြီးဗြိတိသျှပါလီမန်က၃ချိန်ပယ်ချထားတဲ့နှုတ်ထွက်ရေးသဘောတူညီချက်ပါသတ်မှတ်ချက်တွေကိုပြန်ပြီးဆက်ဆက်ညှိနှိုင်းဖို့ဝန်ကြီးချုပ်ဂျွန်ဆန်ကကြိုးစားနေတာပါ။အဲဒီထက်မှအဓိကအခြေတင်ဖြစ်ဆုံးကိစ္စတစ်ခုဖြစ်တဲ့ backstop အစီအစဉ်ဆိုတာပေါ်ဝန်ကြီးချုပ်ဂျွန်ဆန်ကအဓိကအာရုံစိုက်လို့ဆောင်နေတာဖြစ်ပါတယ်။အဲဒီအစီအစဉ်က Brexit ကနေ EU ကနေပြည်တင်ထွက်ပြီးတဲ့နောက်အကောက်ခွန်ဆိုင်ရာ EU ရဲ့သတ်မှတ်ချက်တွေတိုင်းဆက်လိုက်နာပြီး UK နိုင်ငံတွေကမြောက်ပိုင်းအိုင်ယာလန်နဲ့ EU ဖော်ဝင်အိုင်ယာလန်နိုင်ငံတို့အကြားကုန်စည်တွေအကောက်ခွန်မဲ့အပြန်လည်ဆက်ပြီးကူတန်းရောင်းဝယ်ဖို့ခွင့်ပြုရမှာဖြစ်ပါတယ
် VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15965နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အင်္ဂါနေ့ညနေခင်းဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်။တရုတ်ပြည်သူသမ္မတနိုင်ငံထူထောင်တဲ့အနှစ်80ပြည့်အထိမ်းအမှတ်အခမ်းအနားမှာတရုတ်အစိုးရကသူ့ရဲ့စီးရင်အရာကိုဒီကနေ့ပဲထုတ်ပေါ်ပြသလိုက်ပါတယ်။တရုတ်ကွန်မြူနတီပါတီကောင်ဆောင်မော်စီတုံးတချင်ကဝတ်ခဲ့တဲ့ယူနီဖောင်းဝတ်စုံကိုဝတ်ပြီးသမ္မတရှီကျင်းပင်ဒီကနေ့အခမ်းအနားကိုတက်ပါတယ်။1949ခုနှစ်အောက်တိုဘာလ၁ရက်နေ့မှာပါတီကောင်ဆောင်မော်စီတုံးကတရုတ်ပြည်သူသမ္မတနိုင်ငံထူထောင်ကြောင်းကိုကျင်းပခဲ့တဲ့ TNMN ရင်ပြင်မှာတပ်ဖွဲ့အင်အားရာနဲ့ချီပါဝင်တဲ့ဒီကနေ့စီးပြအခမ်းအနားကိုတော့သမ္မတရှီနဲ့အတူဝန်ကြီးချုပ်လီကေချန်နဲ့တခြားပါတီကောင်ဆောင်တွေလည်းတက်ရောက်ကြတာပါ။တိုင်းပြည်လုံးကိုတိုက်ရိုက်ထုတ်လွှင့်တဲ့ရုပ်သံမေးခွန်းမှာတော့သမ္မတရှီကတရုတ်နိုင်ငံရဲ့အခြေခံအုတ်မြစ်ကိုဘယ်လိုအင်အားမျိုးနဲ့မှကင်လုံနိုင်မှာမဟုတ်တယ်လို့တရုတ်ပြည်သူတွေရဲ့ဖွံ့ဖြိုးတိုးတက်မှုကိုလည်းဘယ်အရာကမှရပ်တန့်ပြစ်နိုင်မှာမဟုတ်ဘူးလို့ပြောဆိုသွားပါတယ်။မေးခွန်းပြောကြားပြီးမှာတော့ဒီအမိုးဖွင့်ထားတဲ့လီမိုဆင်ကားပေါ်မှာရပ်ပြီးစီးရင်အင်အားပြအခမ်းအနားကိုလှည့်လည်ကြည့်ရှုပါတယ်။နျူကလ িয়ার ထိပ်ဖူးတက်တစ်ခုထက်မနည်းတက်ဆင်နိုင်တဲ့တိုက်ချင်းပြစ်ပက်ထိန်ဒရုန်းတွေနောက်အသံထက်မြန်တဲ့အဝေးထိန်ဒရုန်းရင်တွေတိုက်လေရင်တွေတင်ကားတွေအပါအဝင်တရုတ်စစ်တပ်ပိုင်းလက်နက်ကိရိယာသစ်တွေကိုအင်အားပြတဲ့ဒီအခမ်းအနားမှာနိုင်ငံထူထောင်ခြင်းနှစ်80ပြည့်အထိအမှတ်အမြောက်အချက်ပေါင်း80ပြည့်ခန့်ပြီးတော့စတင်ဖွင့်လှစ်ခဲ့တာပါအခမ်းအနားဆုံးမှာတော့ငញ្ញရေးသင်္ကေတအဖြစ်နဲ့ဂျိုးငဲ့အကောင်9000လို့ဖို့လဲအခမ်းအနားစီမံသူတွေကစီစဉ်ခဲ့ကြတာပါရှင
်ဟောင်ကောင်မှာတော့ရေတပ်ဖွဲ့ကပြည်ပင်ကန့်သက်ထားတဲ့ဂျာမာပဲထောင်ပေါင်းများစွာသောအနေရောင်အင်ဂျီကိုဒီမိုကရေစီလူလာတဲ့ဆန္ဒပြသူတွေဒီကနေ့ခြေတက်ဆန္ဒပြကြပါတယ်တရုတ်ကွန်မြူနတီပါတီအုပ်ချုပ်ရေး90ပြည့်အခမ်းအနားကိုတရုတ်နိုင်ငံမှာကျင်းပတဲ့နေ့မှာပဲလူလူလက်ထဲအာဏာပြန်အပ်ဖို့ဆန္ဒပြသူတွေကတရုတ်ကွန်မြူနတီပါတီကိုတောင်းဆိုကြပါတယ်။ရဲတပ်ဖွဲ့နဲ့ဆန္ဒပြသူတွေကြားမှာတော့နေရာအတော်များများမှာရုံးဝင်ဆက်ခတ်ဖြစ်တာတွေရှိပြီးစူဝမ်ဝမ်အရက်မှာရဲတပ်ဖွဲ့ကကြီးအစ်စ်နဲ့ပြစ်တာကြောင့်ဆန္ဒပြသူတို့ဒဏ်ရာရသွားတယ်လို့ဒေသခံသတင်းဌာနတွေကဖော်ပြကြပါတယ်။ဆန္ဒပြသူတွေကရဲတပ်ဖွဲ့အစုအစုကိုတိုက်ခိုက်တာကြောင့်အဖွဲ့ခေါင်းဆောင်ရဲအရာရှိကဆန္ဒပြသူတို့အုပ်ကိုတနက်နဲ့ပြစ်လိုက်တာလို့ရဲတပ်ဖွဲ့သတင်းရင်းမြစ်တစ်ခုကပြောတဲ့အကြောင်း AFP သတင်းတပုတ်မှာဖော်ပြထားပါတယ်။တနက်တရံရသွားတဲ့ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ဝင်တွေကရှေးဦးသူနာပြူနီနဲ့ကုသပေးခဲ့ပြီးအရေးပေါ်ဆေးဘက်ဝန်ထမ်းတွေရောက်လာပြီးတဲ့နောက်ဆေးရုံကိုခေါ်သွားတယ်လို့အမြင်ဖော်တဲ့အဲ့ဒီသတင်းရှင်းမြစ်ကပြောပါရတယ်။ 6နေရာထဲမှာနေမှာဒီကုန်းကြီးနေရတဲ့ဘက်ကမြေရုပ်ဝန်းတွေနဲ့ပြစ်ခတ်ခဲ့တယ်လို့စီးပွားရေးအချက်အချာနေရာမှာတော့မိသက်ပိုက်တွေနဲ့နှိမ်နှင်းဖြိုခွဲခဲ့ပါတယ်
။တရုတ်ပြည်သူသမ္မတထူထောင်နိုင်ငံထူထောင်နာနှစ်ပတ်လည်အခမ်းအနားတွေတရုတ်နိုင်ငံမှာကျင်းပနေတဲ့အချိန်မှာပဲဒီအိန္ဒိယနိုင်ငံနယူးဒေလီမြို့တော်ကတရုတ်တန်ရုံအပြင်ဘက်မှာတော့တိဘက်အရေးလှုပ်ရှားသူတို့ဆန္ဒပြခဲ့ကြပါတယ်။အဆောင်အချက်တွေနဲ့လုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့တန်ရုံအတွင်းကိုဆန္ဒပြသူတွေဝင်ရောက်ဖို့ကြိုးစားခဲ့တာကြောင့်ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြမ်းမှာရုံးရင်းဆန်ခတ်အခြေအနေတွေဖြစ်ခဲ့ပါတယ်။ရဲတွေကဆန္ဒပြသူတွေကိုအင်တာနက်အသမဆွဲခေါ်သွားပြီးတော့ကားရီဘော်ကိုတွန့်တင်ခဲ့ပါတယ်။တရုတ်အစိုးရမူဝါဒတွေနဲ့တရုတ်ကွန်မြူနစ်ပါတီကိုကန့်ကွက်တဲ့အနေနဲ့ဒီလိုနှစ်ပတ်လည်နေ့မှာဆန္ဒပြတာဖြစ်ပြီးတိဘက်ပြည်သူတွေကိုတရုတ်အစိုးရကတပ်ဖြတ်နေတာတွေရပ်တန့်ဖို့နဲ့တိဘက်ဒေသလွတ်မြောက်ရေးအတွက်ဆန္ဒပြသူတွေကတောင်းဆိုခဲ့ကြပါတယ်။1959ခုနှစ်ကတိဘက်လွတ်လပ်ရေးလူထုလှုပ်ရှားမှုကိုတရုတ်တပ်ဖွဲ့တွေကအင်အားသုံးနေနေခဲ့တာကြောင့်တိဘက်ဘာသာရေးခေါင်းဆောင်တလိုင်းလမ်းမနဲ့သူ့ကိုထောက်ခံသူတွေအများအပြားအိန္ဒိယနိုင်ငံကိုထွက်ပြေးခဲ့ကြတာပါ။တိဘက်ဒေသကတရုတ်နိုင်ငံရဲ့အစိတ်အပိုင်းဖြစ်ရာစုနှစ်တွေနဲ့ချီတည်ရှိခဲ့တာဖြစ်ပြီးတော့တရုတ်ဆိုရကရာစုနှစ်တွေနဲ့ချီတည်ရှိခဲ့တာဖြစ်တယ်လို့တရုတ်ဆိုရကပြောပေမဲ့လည်းတိဘက်တွေကတော့ဟိမဝန္တာအရက်ကသူတို့ရဲ့ဒေသဟာတရုတ်ဆိုရကျူးကျော်သိမ်းပိုက်ခဲ့တဲ့1950ခုနှစ်မတိုင်ခင်အထိတည်ရှိလွတ်လပ်တဲ့ဒေသတစ်ခုဖြစ်တယ်လို့ပြောဆိုကြပါရရှင
်အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တဲ့တွေကိုမှခင်ပြွေနဲ့ကိုကျော်ကျော်သိန်းတို့ကတင်ပြသွားတာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်သွားပါရမယ်မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့အေအေတို့အကြားစီးရီးပဋိပက္ခတွေကြောင်းအယက်သားတွေထိခိုက်မှုအများပြားလာနေတာမှာဒီကနေ့မနေ့အစောပိုင်းကချင်းပြည်နယ်ပလဲဝါမြို့နယ်မီးဝရွာကဖုံးတော်ကြီးပညာသင်ကျောင်းအတွင်းလက်နက်ကြီးပောက်ကွဲခဲ့လို့တန်ခါနှပါအပါဝင်ကျောင်းဆရာနဲ့ကျောင်းသား6ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံရွာသားတွေကပြောပါတယ်တပ်မတော်ဘက်ကတော့မီးဝရွာတောင်ကျောကနေရခိုင်လက်နက်ကိုင်အေအေကပြစ်ခတ်တိုက်ခိုက်လို့တပ်မတော်အနေနဲ့တိုက်ပွဲဖြစ်ပွားခဲ့တာလို့ပြောပါတယ်ဒေသခံတွေနဲ့အေအေဘက်ကတော့တိုက်ပွဲဖြစ်တာမရှိဘဲမြန်မာစစ်တပ်ဘက်ကပြစ်ခတ်တာလို့ဆွဆွဲပြောဆိုထားပါတယ် VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်အိမ်ကအခုလိုသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါချင်းပြည်နယ်ပလဝမြို့နယ်မီးဝကျေးရွာတွင်ဒီကနေ့မနေ့အစောပိုင်းတပ်မတော်စစ်သင်ဘောကနေလက်နက်ကြီးနဲ့ပြစ်ခတ်မှုကြောင့်ဘုံကြီးကျောင်းတွင်ကြားရောက်ပောက်ကွဲခဲ့လို့တန်ဃာတော်တွင်နဲ့ကျောင်းဆရာမှကျောင်းသားငယ်တွေထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံရွာသားတို့ကပြောပါတယ
်ညာတုံးကအချိန်ကတော့ညာသနာကြီးဝင်ကျင်လောက်ပေါ့နော်လက်နက်ကြီးအပြန်ကျတယ်အပြန်ကျတာလည်းအများကြီးပဲကျွန်တော်တို့မင်းဝကျောင်းဆရာတော်ကဒီကလေးတွေကိုဆရာဆရာမတွေကိုခေါ်ပြီးမှကျောင်းသူကျောင်းသားတွေကိုခေါ်ပြီးမှကျောင်းရဲ့အနောက်ဘက်မှာကျောင်းအဆောင်အကြဖို့အမှလုံခြုံတဲ့နေရာဆိုမှအမှနေကြတယ်သူတို့ကလေးတွေမျက်ထည့်ကနေပြစ်တာနေဒီကနေပြစ်တာနေဒီပြစ်တဲ့အခါမှာအနောက်ဆုံးအလုံးလန်နာကြီးကျေလာပြီးမှကြားတဲ့အနေအမှာဆရာတော်ဒီမှာဖြီးတယ်ပြီးတော့ကျောင်းဆရာမတယောက်ဖြီးတယ်ပြီးတော့ကိုရင်တပါးကျောင်းသား3ယောက်သူစုပေါင်း6ယောက်နမောလန္ဒာနဲ့ကျွန်တော်တို့ကြောက်တော့ဖြစ်ရင်ကိုပို့လိုက်တယ
်ဒီမနေ့ပြစ်ကတ်မှုနဲ့ပတ်သက်လို့ရွာသားတွေထိခိုက်မှုရှိနေတဲ့ပေါ့အနောက်ပိုင်းတိုင်းစစ်တနာကျုပ်တမတော်ပြောခွင့်ရဘူမူကြီးဝင်းစော်ဦးကအခုလိုပြောပါတယ
်ကျွန်တော်တို့ရေလမ်းကြောင်းလုံလုံရေးတပ်ဖွဲ့တွေရှိတယ်ပြီးရင်ကျွန်တော်တို့အဲ့မှာအုပ်ချုပ်မှုလုပ်တဲ့ကန်ထိုးရင်ပေါ့ဗျာကျွန်တော်တို့လိုအပ်တဲ့အုပ်ချုပ်မှုကိစ္စလုပ်တဲ့ကန်ထိုးရင်တွေကျွန်တော်တို့ကပြည်ထောင်စုကြောင်းလုံလုံရေးလုပ်တယ်ကျွန်တော်လုပ်တဲ့အခါမှာမိဝရွာနဲ့မိဝနားမှာရှိတဲ့အောင်ရရနေပြီးတော့မှကျွန်တော်တို့လုံခြုံရေးတပ်ဖွဲ့ဝင်တွေညတော့ပစ်တာပေါ့ဗျာညအနာရီဝင်ကြတော့ပါပစ်ကြတာပေါ့ပစ်တဲ့အခါမှာပစ်ကိုပစ်တာရှိတယ်တချို့လည်းဟုတ်လားခံစားရလို့ကြားတယ်ကျွန်တော်ဒါကတော့တိတိကျကျမသိဘူးခေရဟုတ်လားရွာရီနာနေပြီးတော့မှအခြေခံမိလားပစ်တာလို့ဘုံကြောင်းတွေကိုအခြေခံမိလားပစ်တာလို့ဒီလိုဟာမျိုးတွေလာတာလောက်တာရှိတယ်ကျွန်တော်တို့ကတော့ပုံစံမှုကိစ္စလောက်တာဒါပြီးတော့အနောက်ရှောက်အသေးနဲ့ဒါကတော့ရှင်းထုတ်ရမှာအဲ့ကြမှာဟုတ်လားဒီလိုပြလို့ဟိုရွာကမှန်တယ်ဒီရွာကမှန်တယ်ကတော့ကျွန်တော်ဒါကတော့ပြောလို့မရဘူးလာပြီးအနောက်ရှက်ပေးရင်တော့ကျွန်တော်တို့ကတော့ဟုတ်လားတုံ့ပြန်ပ
ါဒေသခံမိဝရွာသူတို့ကတော့ဒီမနေ့ပြစ်ခတ်မှုဟာနှစ်ဖက်တိုက်ပွဲဖြစ်ပွားတာမရှိဘူးလို့ဆိုပါတယ
်တိုက်ပွဲတော့မဖြစ်ဘူးတိုက်ပွဲဖြစ်တာတော့မရှိသူတို့ကလမအန်အဒီနော်
ရခိုင်လက်နက်ကိုင်အဖွဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကလည်းဒီကနေ့မှာပလဝါမြို့နယ်ဖက်စိုက်ပွဲမဖြစ်ခဲ့ဘူးလို့ဆိုပါတယ
်။ဝင်နေကဖြစ်တဲ့ဥစ္စာကဗမာစစ်တပ်ကနေတစ်ဖက်သက်ပြစ်တာပဲ။အဲ့လိုပြောဒီနှစ်ဖက်တိုက်ပွဲဖြစ်တာလုံးဝမရှိဘူး။သူတို့ကနေပြီးတော့ဒါရခိုင်ဒီပေါ်မှာနော်အညိုးအဒီကြီးစွာနဲ့နေကြွားတွေကိုတက်တက်နေပြီးတော့ဒါဟိုရည်ရွယ်ချက်ရှိရှိနဲ့နေပြီးတော့လောက်ကြပြစ်ခတ်နေတာဗျ။
ပြီးခဲ့တဲ့စက်တင်ဘာလ29ရက်နေ့ကလည်းမိဝါကြီးရွာပဲလက်နက်ကြီးကြားရောက်ပောက်ကွဲခဲ့လို့ရွာသားနှုတ်ထိခိုက်တန်ရာရရှိခဲ့ပါတယ်။ဒီခိုင်ပြည်နယ်မြောက်ပိုင်းဒေသနဲ့ချင်းပြည်နယ်ပလဝမြို့နယ်တွင်မှမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲတွေအဆင်ဖြစ်ပွားနေတာပါ။ဒီခိုင်ပြည်နယ်မှာ2018ဒီဇင်ဘာလကနေ2019စက်တင်ဘာလထိဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်အ အရတားထိခိုက်ဒေဆုံးမှုလူ80ကျော်ထိရှိနေပြီးထိခိုက်ဒဏ်ရာရရှိသူ120ကျော်လောက်ရှိနေပြီလို့ရခိုင်နှုတ်တော်ကိုယ်စားလှယ်တွေကပြောဆိုထားပါတယ်ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့စိုက်ပွဲတွင်လက်နက်ကန်ဖွဲ့တွေအနေနဲ့အရတားပြည်သူတွေပေါ်ပြစ်မှတ်ထားတိုက်ခတ်ခြင်းကိုချောင်ချားကြစီဖို့ပြည်နယ်စိုးရဖွဲ့ကနေလိုအပ်တဲ့အစီအမံတွေဆောင်ရွက်ပေးရေးတိုက်တွန်းကြောင်းစုကိုရခိုင်ပြည်နယ်လှုပ်တော်ကနေမနေ့ကမဲခွဲပြီးတည်ပြုခဲ့ပါတယ်လှုပ်တော်ကနေတည်ပြုပြီးဒီမနေ့မှာပဲပလဝါမြို့နယ်တွင်အရတားတွေပေါ်မှာပြစ်မှတ်ထားတိုက်ခတ်မှုဖြစ်စဉ်ဖြစ်ပွားလာတာလည်းဖြစ်ပါတယ်ခင်ဗျာ
နိုင်ငံအိမ်တည်င်းပြေဖို့သွားရပါရှင်အခုတော့ရှမ်းပြည်မြောက်ပိုင်းဖက်ကတည်င်းတပုတ်ဖက်ဆက်ရအောင်ပါရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မုံစီရွာကရဲစခန်းမှုအပအဝင်ရဲတပ်ဖွဲ့ဝင်၄ဦးကိုစက်တင်ဘာလ29ရက်နေ့ကလက်နက်ကင်အဖွဲ့အစည်းတစ်ခုကဖမ်းဆီးသွားခဲ့ပြီးဒီကနေ့အထိဗတ်သတင်းမှမရသေးတဲ့အတွက်မိသားစုဝင်တွေလည်းစိုးရိမ်နေပါတယ်။တည်ဒေသမှာလှုပ်ရှားနေတဲ့ TNLA လို့ခေါ်တဲ့တအောင်းပလောင်ဖွဲ့ကတော့အရက်ဝတ်နဲ့လူ၄ဦးကိုဖမ်းဆီးထားရှိကြောင်းနဲ့အသေးစိတ်မသိရသေးဘူးလို့ပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့မုံစီရဲစခန်းမှုနဲ့ရဲတပ်ဖွဲ့ဝင်တွေဟာတင်းငွေနဲ့နေကင်းပိုင်းကမုံစီရွာအဝင်လမ်းမှာရှိတဲ့နမ်စာရွာအနီးမှာဖမ်းဆီးခံရတာဖြစ်ပါတယ်ဒီကင်းဖြစ်ပွားတာနဲ့ပတ်သက်ပြီးကိုက်ခိုင်မျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအိုင်မုံကအခုလိုပြောပါတယ
်29ရက်နေ့နေကင်းဆန္ဒနာခွဲတဲ့မုံစီဟောဗောရဲအုပ်စခန်းမှုတရားရဲ့ဒီရဲအုပ်ရဲ့နောက်ပြီးတော့ရဲတပ်ချက်ရဲ့ဒီတပ်ချက်ရဲ့လေးရောအဲ့ပေါ်ရှိမှမဒီဟာရောလားအဲ့ဘုန်းကြီးကရွာကြီးပေါ့နော်အဲဖက်တန်းကြောင်ရှိတယ်ရဲခန်းရှိတယ်တိုက်ငယ်ဖေးယုံရှိတယ်အဲ့ရွာကြီးမှာ
မုံစီရွာဟာတမုံညံမြို့အနီးမှာတည်ရှိတာဖြစ်ပါတယ်တမုံညံမြို့နယ်အုတ်ချိုရီမှုရုံကတာဝန်ရှိသူတဦးကတော့ဖမ်းဆီးသွားတယ်လို့မယူဆကြောင်းပြောပါတယ
်ဖမ်းတာတော့မဟုတ်ပါဘူးသူတို့ခိတ္တအဝါသူတို့ခေါ်သွားတာပဲရှိတာမုံကြီးကအုတ်ချိုရီမှုကလမ်းပြီးတော့တရင်ပေးတဲ့တိုင်းပဲပြောရမှာဆိုရင်တော့ဒီမုံစီမဝင်ခင်နတ်ဆာရွာသူပါရှိတယ်အဲ့နားမှာဖြစ်တာလို့ပြောတာပဲအဲနောက်ဆုံးခြေနေတီကတော့ကျွန်တော်တို့မသိရဘူးဗျာအဲ့ဒါကျွန်တော်တို့ကမျိုးနယ်ရဲတပ်ဖွဲ့မှုလည်းအဲ့ကိစ္စကိုအဲသူတို့စုံတန်းခံပြီးတော့သူကြောင့်ပညာသင်ခန်းတာရှိပါတယ
်မုံစီရဲစခန်းကရဲရရှိတူကတော့
နောက်ဆုံးခြေနေကတော့သူလည်းရှိရပါတင်းမှလည်းမကြဘူးတော့ရှိကိုလာတာကပထမဆုံးပုံပါပဲခင်ဗျာမာပါ96ခွန်အဲ့ဒီဘောထောက်ခံစာလေးဒီဘောပြီးတော့ထောက်ခံစာလေးယူဖို့အတွက်ဆိုပြီးတော့တခံမှုကနေပြီးတော့အဲ့ရသွားတာပါခင်ဗျာအဲ့ရဒီမှာကခင်းဖြစ်တဲ့နေရာပေါ့နတ်ဆန်အိုချိုရီမှုလို့ဘာလို့ပေါ့နော်ထောက်ခံစာလေးဘာလို့ယူဖို့အတွက်ဆိုပြီးတော့သွားတာပါခင်ဗျာဒီမှာမိသားစုနေနေလေးအုံတမိုးဒေကြီးနေနေဖြစ်နေပြီခင်ဗျာ
TNLA ခေါ်တအန်းပလောင်တပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကတော့ဒီလ29ရက်နေ့ကလူ၄ယောက်ကိုဖမ်းဆီးထားတာရှိကြောင်းအခုလိုပြောပါတယ်
အဲ့ဒီအရွက်ဝတ်နေပေါ့နော်အာဒီလေးဦးတော့ဆန်းပြအခါရရှိတယ်အဲ့မန်စာမူဟမ်လမ်းပေါ်မှာပေါ်မှာဒီအာကျွန်တော်နမဲအတူမအာငွေတွေကောက်နေတယ်လို့လူသူတွေကပြောတော့ကျွန်တော်ဆွဲရဖြစ်ပြီးတော့အဲ့မှာတော့ဖမ်းတယ်တော့ဖမ်းတော့ဒီလိုချမာတော့လက်ပုံးရောဒီအာငွေကောက်ထားတဲ့စီးရင်းတွေရောအဲ့မှာပြေးရတာပေါ့နော်အာလုံးဝချေတော့အဲ့ဟာပဲပုတ်ပြီးတယ်အသေးစိတ်တော့မကြည့်ရဘူး
TNLA အဖွဲ့ဟာပြီးခဲ့တဲ့ရက်ပိုင်းတွေကအစိုးရတပ်မတော်နဲ့တိုက်ပွဲဖြစ်ပွားတာတွေရှိခဲ့ပြီးသူတို့အဖွဲ့အပါအဝင်ဖြစ်တဲ့မြောက်ပိုင်းမဟာမိတ်လေးဘွဲ့ဟာတိုက်ပွဲတွေရက်ဆိုင်ရေးအတွက်အပြည့်ရစာချုပ်ချုပ်ဆိုဖို့ဒီလအတွင်းမှာအစိုးရနဲ့ထပ်မံဆွေးနွေးဖို့ရှိနေပါတယ
်။ကိုမိုးစောတင်ပြတော်တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။တော်တာရှင်များရှင်နိုင်ငံတကာစံနှုန်းတွေနဲ့ကန့်ညီတဲ့မြန်မာစာ Unicode စနစ်ကိုကွန်ပျူတာနဲ့လက်ကင်ဖုန်းတွေမှာဒီကနေ့အော်တိုဘာလတရက်နေ့ကစပြီးတော့တပြိုင်တည်းပြောင်းလဲသုံးကြဖို့မြန်မာအစိုးရကညွှန်ကြားထားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကလည်းဒီကနေ့နေပြည်တော်မှာကျင်းပတဲ့မြန်မာ Unicode စနစ်ကူးပြောင်းအသုံးပြုခြင်းခန်းနာမှာအလားတူတိုက်တွန်းခဲ့သလိုနိုင်ငံကိုလည်းဗီဒီယိုကတစ်ဆင့်တိုက်တွန်းပြောဆိုထားပါတယ်။မြန်မာနိုင်ငံဟာ Unicode စနစ်ကိုနောက်ဆုံးခုပြောင်းတဲ့နိုင်ငံတစ်ခုဖြစ်တဲ့အတွက်ဒီအပြောင်းလဲကိုထောက်ခံသူတွေရှိသလိုအစိုးရကပါဝင် No ဆိုရတဲ့တဖြည်းဖြည်းအချိန်ယူလှုပ်ဆောင်တင်ကြောင်းဝေဖန်ထောက်ပြကြတာလည်းရှိပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းထောက်ကိုစောထက်ကအရင်ကနေမေးမြန်းသတင်းပေးပို့ထားပါတယ်
။ကွန်ပျူတာနဲ့လက်ကင်ဖုန်းတွေမှာမြန်မာစာရေးရတဲ့အခါမှာနိုင်ငံတကာနဲ့ကိုက်ညီရဲ့စနစ်တစ်ခုဖြစ်ပေါ်လာဖို့အတွက်ရည်ရွယ်ပြီးမြန်မာအစိုးရက Unicode စနစ်ကိုပြောင်းလဲအသုံးပြုကြဖို့တိုက်တွန်းလှုပ်ဆော်တာတွေလွန်ခဲ့တဲ့လပိုင်းအတွင်းကအရှိန်မြင့်လှုပ်ဆောင်လာခဲ့ရမှာနမဲကြီးအနုပညာရှင်တွေအထင်ကရပုဂ္ဂိုလ်တွေလည်းပါဝင်ခဲ့ပါတယ်။အစိုးရဝန်ကြီးဌာနတွေနဲ့စီးပွားရေးလုပ်ငန်းတွေပြည်သူတွေအချင်းချင်းကြားမှာဆက်သွယ်ရေးစနစ်တူညီလာဖို့နဲ့အစိုးရတရက်လုံးပို့ပြီးတိုးတက်ကောင်းမွန်လာဖို့မြန်မာ Unicode စံစနစ်ကိုပြောင်းလဲသုံးကြဖို့ e-government ဥဆောင်ကော်မတီနိုင်ငံက
နိုင်ငံတော်အတိုင်းအမြန်ကဒေါန်ဆန်းစုကြည်ကလည်းဒီနေ့မနက်နေပြီးရောအမိုက်စီစီတူးမှာပြုလုပ်တဲ့ခန်းနာမှာရှင်နီကုတ်ကိုပြောင်းတုံကြဖို့တိုက်တွန်းပြောဆိုခဲ့ပါတယ်။ဒါအပြင်ပြီးခဲ့တဲ့ရှပိုင်းတွင်ကလည်းအော်တိုဝါတရကစပြီးအားလုံးတပြင်းကြီးရှင်နီကုတ်တုံကြဖို့ဒေါန်ဆန်းစုကြည်ကဖူဂျီယိုကတဆင်အခုလိုတိုက်တွန်းနှုတ်ဆော်ခဲ့ပါတယ်။
ကျမတို့နိုင်ငံကွန်ပျူတာတွေပဲရေးပါတယ်လုပ်ငန်းတစ်ခုဖြစ်တယ်။ကွန်ပျူတာနဲ့မိုဘိုင်းဖုန်းများသုံးဆဲရမှာနိုင်ငံတကာစာချင်းစာညွှန်းနဲ့ကိုက်နေပြီးမြန်မာစာရေးထုတ်နယ်လည်းညီညွတ်တယ်။မြန်မာယူနီကုတ်ဆန်စနစ်ကိုအခုနှစ်အောက်တိုဘာလတရက်ကစတင်ပြီးအမည်တညွတ်ထဲသုံးဆဲကြဖို့ဟက်ဒန်ဟောဆာအပ်ပါတယ်။ကွန်ပျူတာနဲ့လက်ကင်ဖုန်းတွေကမြန်မာစာစနစ်ကိုအစိုးရကိုယ်တိုင
Lujang, Global Ki, Sanong Yi, Mian, Tenan Chang, Tichang Du, Ula Tongang, Fuyoye, Go, Pio Bale. ကျွန်တော်တို့အဖြစ်အပျက်ပြောင်းရမယ်ဆိုတဲ့ဟာအတွက်ကတော့ဒီကကြတော့ဘာနဲ့ကျွန်တော်နိုင်ငံရေးတဲ့ဒါကြောင့်မလို့သုံးသပ်ပါတယ်ဒါယူတာနာကျွန်တော်တို့စေတနာအမှန်နဲ့ကျွန်တော်တို့ဟိုဟာဖြစ်တဲ့ဆိုရင်ဟိုပါလာမှာပဲ၆နှစ်ခုနှစ်နဲ့ကလေးလောက်ကလေးကကျွန်တော်တို့ယူနီကိုကိစ္စကိုကျွန်တော်တို့ပြောနေကြတယ်ကျွန်တော်တို့ဖေ့စ်ဘွတ်မှာဆိုရင်ဇော်ဂျီနဲ့ယူနီကိုနဲ့ဒီဝိတ
င်းရှင်းကြည့်ရမလဲဆိုတော့ကျွန်တော်တို့ဒီ Unicode ဆန်စနစ်ကိုကျွန်တော်တို့အခုမသုံးသေးတဲ့နိုင်ငံတနေနိုင်ငံနဲ့ကြံတော့တယ်အဲ့ဒီနိုင်ငံကျွန်တော်နိုင်ငံပဲအဲနောက်ပြီးတော့အဲ့ Unicode ဆန်စနစ်ကိုနောက်ဆုံးလိုက်လာပြီးတော့ပြောင်းလဲအသုံးပြုခဲ့တဲ့နိုင်ငံတောင်မှကျွန်တော်တို့ရဲ့10နှစ်လောက်ကြာခဲ့ပြီဟိုဖြည်းဖြည်းချင်းပြောင်းတာတဲ့ဆာလို့ရှိရင်အဲ့ဒီလိုပဲအတိုင်းအတာတစ်ခုဒီအခက်အခဲကိုရင်ဆိုင်ပြီးအားလုံးတူတူညီပြောင်းလိုက်တာကျွန်တော်တို့ပဲပို့ပြီးထိရောက်တဲ့ခီးတစ်ခုရောက်လိမ့်မယ်ခင်ဗျာဟုတ်
အော်ဒူဝါတရမှာသတင်းဌာနတွေအနေနဲ့အစိုးရဌာနတွေနီးတူ Unicode ကိုပြောင်းလဲသုံးရမယ်လို့ပြန်ကြားရေးဌာနကတိုက်တွန်းထားပါတယ်။ဒါပေမဲ့လည်းလက်တွေ့မှာအခက်အခဲတွေရှိနေကြောင်းပုဂ္ဂလိကဂျာနယ်တိုက်တစ်ခုရဲ့ ID တာဝန်ခံကိုမင်းစာနေကပြောပါတယ်
။ကျွန်တော်တို့ဒီသတင်းဌာနကိုတော့ပြန်ကြားရေးဝန်ကြီးဌာနကနေစာပို့တယ်ပေါ့။အဲဘာပို့လဲဆိုတော့အဲ့စာထဲမှာ social media နဲ့ website ပါဝင် online ဆက်နွယ်တာတို့တွေပေါ့နော်။အများကြီးသူသိရှိစေရန်သတင်းဖော်ပြရတဲ့ Unicode ကိုပြောင်းလဲသုံးပြုရန်ဆိုပြီးတော့ညွှန်ကြားစာတော့ရောက်ပါတယ်ကြာ။ဒီချက်ချင်းနဲ့ရင်းကြီးကျွန်တော်တို့ကြောက်ဖို့ပြုဖို့ကြတော့အခက်အခဲတချို့တော့ရှိပါတယ်။ဆိုင်ဆိုင်လုပ်တဲ့လူတွေကဒီဖောက်ရိုက်ဖို့ကြတော့တော်တော်ခက်ခဲတယ်ပေါ့။ဒီမှာ Facebook ပေါ်တင်တော့လည်းကောင်း WhatsApp ပေါ်တင်တော့လည်းကောင်းကျွန်တော်ကနှမျိုးလုပ်တင်ရတယ်ပေါ့။အဲ့လိုတင်မှပြည်သက်တွေကအဆင်ပြေတယ်ပေါ့နော်
။အစိုးရအနေနဲ့အခုလိုထဲထဲဝင်ဝင်ပြောင်းလဲဖို့တိုက်တွန်းတာတဲ့အသုံးပြုရတဲ့သူတွေလိုက်ပါလာအောင်စီယုံနှုတ်ဆော်တာတွေအခုလိုရုပ်တရက်အတင်းပြောင်းလဲခိုင်းတာတဲ့အချိန်ယူပြီးလုံးတင်တယ်လို့အများစုကပြောပါတယ်။ Unicode စနစ်မှာတိုင်းရင်းသားဘာသာစကားတွေကိုလည်းအဆင်ပြေပြေသုံးနိုင်မယ်လို့ Unicode ဖန်တီးသူတွေကပြောဆိုထားပါတယ်
။ကိုဇော်ထက်သတင်းပေးပို့တော်တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့စကိုင်းတိုင်းရင်းမာပြည်မြို့နယ်ထဲကဝစိန်တောင်ဒေသမှာတပ်တတုစံတမဲစီမံကိန်းနဲ့ပတ်သက်တဲ့သတင်းတပုတ်တင်ပြချင်ပါတယ်။စကိုင်းတိုင်းရင်းမာပြည်မြို့နယ်ဝစိန်တောင်ဒေသမှာတပ်တတုစံတပ်ဖို့စကိုင်းတိုင်းအစိုးရကခွင့်ပြုပေးလိုက်တာကြောင့်ဒေသခံတထောင်နီးပါးကစက်တင်ဘာလ30ရက်နေ့မှာကန့်ကွက်ကြောင်းဆန္ဒပြခဲ့ပြီးတဲ့နောက်အဲ့ဒီဆုံးဖြတ်ချက်ကိုစကိုင်းတိုင်းအစိုးရကပြန်ပြင်လိုက်ပါတယ်။မူလကဒီဒေသမှာတရုတ်ကုမ္ပဏီတစ်ခုကတပ်တတုစံတပ်မဲ့အစီအစဉ်ကိုကန့်ကွက်ရမှရှိကြောင်းစကိုင်းတိုင်းအစိုးရကပြည်ထောင်စုအစိုးရကိုအကြောင်းပြန်ကြတာကြောင့်ဒီအစီအစဉ်စတင်မဲ့ကိစ္စကိုဒေသခံတွေကန့်ကွက်ဆန္ဒပြခဲ့ကြတဲ့စက်တင်ဘာ30ရက်တနင်္လာနေ့မှာပဲဒီစီမံကိန်းနဲ့ပတ်သက်ပြီးတော့ကန့်ကွက်ရန်မရှိကြောင်းသဘောထားကိုပြန်လည်ပယ်ဖျက်ကြောင်းတယံစာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကိုစကိုင်းတိုင်းအစိုးရကသဘောထားပေးပို့ခဲ့တာပါ။စကိုင်းတိုင်းအစိုးရရဲ့မနေ့ကပြုလုပ်ခဲ့တဲ့အစီအစဉ်မှာတော့ဒေသခံတွေရဲ့သဘောထားကိုရှေးရှုပြီးအရင်ကသဘောထားပေးပို့မှုကိုပယ်ဖျက်ခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုလိုသဘောထားထုတ်ပြန်လိုက်တာကဒီစီမံကိန်းလှုပ်ခြင်းမလှုပ်ခြင်းနဲ့မသက်ဆိုင်ပဲလက်တလုံးမှာဆိုင်းငံ့လိုက်တာလို့စကိုင်းတိုင်းစီပင်ဝန်ကြီးဦးမြင့်ကြီးက VOA ကိုအခုလိုပြောပါတယ်။
စ ဆိုတော့တော့တော့တဘောရသူတာကန့်ကွက်ရမကြည့်ဘူးဆိုတော့နိုင်ငံတော်အနေနဲ့ပြုလုပ်တယ်ဆိုလဲတိုင်းအနေနဲ့ကန့်ကွက်ရမကြည့်ဘူးဆိုတော့တဘောပါဒါပေမဲ့အခုကကပြည်သူအနေနဲ့တဘောရတင်တာကိုသူတို့အနေနဲ့မလိုလားဘူးဒါကြီးထုတ်လို့မဲ့တင်နေဆိုတော့ပြန်ပြလိုက်တာပဲသူဝေဆုံးပြတင်နေပြည်သူတဘောမတူဘူးဆိုလဲဒါကြီးကနိုင်ငံတော်တဲ့လုံးစရာမလိုဘူးပေါ့နော်ဒါကြောင့်ကန့်ကွက်တာဆိုတာလည်းမ
နိုင်ငံတော်ကအခုစီမံကိန်းကိုမဖြစ်မနေလုပ်ရမယ်လို့ပြောလာခရင်လဲဒါကိုပြည်တော်စုကဆုံးဖြတ်ရမှာဖြစ်တယ်လို့စီပင်ဝန်ကြီးကဆိုပါတယ်စကန်တိုင်းဒေသကြီးအစိုးရအနေနဲ့ကတော့ဒီစီမံကိန်းအပေါ်ဒေသခံတွေကန့်ကွက်နေတဲ့အတွက်သဘောထားမှတ်ချက်ပြန်လည်ပေးပို့လိုက်တာလို့ပြောပါတယ်အခုဝစိမ့်အောင်စီမံကိန်းဟာရင်းမာပင်ဆာလင်ကြီးနဲ့ကနေမြို့နယ်ကမြေဧရိယာ2000ကျော်မှာကျင်းနေစမ်းသပ်ရှာဖွေဖို့အတွက်မြန်မာရန်စီကုမ္ပဏီကိုခွင့်ပြုပြီးမှဒေသခံပြည်သူတွေတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေကကန့်ကွက်ဆန္ဒပြခဲ့ကြတာလည်းဖြစ်ပါတယ်ရှင်
ရရှန်ခင်ကာလုံလို့အတူောက်ခေါ်ကြတဲ့အမျိုးသားကာကွယ်ရေးနဲ့လူမျိုးကောင်စီရဲ့ခန်းကဏ္ဍကိုချဲ့ထွင်ဖို့အတွက်ဖွဲ့စည်းပုံပြင်ဆင်စုပြုချက်တွေလွတ်တော်မှာရှိနေတယ်လို့ပဲလက်ရှိဆိုရလက်ထက်ကာလုံအစည်းအဝေးမခေါ်နိုင်တဲ့အပေါ်တမတော်ဘက်ကလည်းဝေဖန်ပြောဆိုတာချို့ရှိနေပါတယ်ဒါကြောင့်မလို့အမျိုးသားကာကွယ်ရေးနဲ့လူမျိုးကောင်စီနဲ့ပတ်သက်လို့လက်ရှိ energy အစိုးရရဲ့သဘောထားနဲ့ဒီကောင်စီအစည်းအဝေးခေါ်ယူမှုလိုအပ်ချက်ရှိမရှိဆိုတဲ့ကိစ္စကိုလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစည်းအဝေးမှာသုံးသပ်ဆွေးနွေးသွားမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမိမလူတဲ့တော်ရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာက bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမကြမယ်တော်ရရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ။
ဒီကနေ့ညတိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့ကြာနေသေးတဲ့အချိန်တွင်ထိတ်တန့်ရောက်တဲ့အချင်းချက်ကိုမှခင်ဖြူတွေကပြောပြပေးပါအောင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအရေးယူနိုင်ဖို့အတွက်စုံစမ်းစစ်ဆေးမှုတွေရှေ့တူးဆောင်ရွက်တဲ့အနေနဲ့အမေရိကန်ယူကရိန်းမူဝါဒရေးရာကိစ္စတွေနဲ့ပတ်သက်တဲ့ဆွေးနွေးစာတမ်းတွေပေးအပ်ဖို့သမ္မတရဲ့ကိုယ်ရေးရှေ့အနေနဲ့နိုင်ငံသားရေးဝန်ကြီးတို့ကိုအောက်လွတ်တော်ဒီမိုကရက်အမတ်တွေကဆင့်ခေါ်ထားပါတယ်။ဒီကိစ္စမှာပါဝင်ပတ်သက်နေတဲ့အစိုးရအရာရှိဟောင်းတွေကိုလည်းဒီသတင်းပတ်ကျဲလွှတ်တော်မှာတက်သေးထွက်ဆိုဖို့စီစဉ်ထားပါတယ်။နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေးရုံအနေနဲ့အခုကိစ္စနဲ့ပတ်သက်တဲ့ဆွေးနွေးစာတမ်းတွေပေးအပ်ဖို့ကြာတာရင်းနှီးအထိအချိန်ပေးထားတဲ့အကြောင်းအောက်လွတ်တော်နိုင်ငံသားရေးထောက်လှမ်းရေးနဲ့ကြီးကြပ်ရေးကော်မတီတွေကအကြီးအကဲတွေရဲ့ဆင့်ခေါ်စာမှာပြောထားပါတယ်ရှင်။မြောက်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုအကြားနျူကလ িয়ার ရေးဆက်ဆက်ညှိနှိုင်းပွဲတွေကိုတော့အောက်တိုဘာလ5ရက်နေ့မှာပြန်ဆဖို့သဘောတူထားပြီးဖြစ်တဲ့အကြောင်းမြောက်ကိုရီးယားအစိုးရအဘော် KCN နေတင်းဌာနကဒီကနေ့ပြောပါရယ်။ဒါအဖြစ်ပြီးခဲ့တဲ့ဇန်နဝါရီလကနှစ်ဖက်ခေါင်းဆောင်တွေအကြားထိတ်သီးအစည်းအဝေးအောင်မြင်မှုမရဘဲအဆုံးသတ်ခဲ့ပြီးတဲ့နောက်လအတော်ကြာရှေ့မတူနောက်မဆုတ်ဖြစ်နေတာအခြေအနေကနေပြီးတော့တိုးတက်လာတဲ့သဘောပဲဖြစ်ပါရယ်ရှင်။တရုတ်ပြည်သူသမ္မတနိုင်ငံထူထောင်တဲ့အနှစ်80ပြည့်ထိမ့်မတ်အခမ်းအနားမှာတော့တရုတ်အစိုးရကသူ့ရဲ့စီးရီးအင်အားကိုထုတ်ပေါ်ပြသလိုက်ပါတယ်။တရုတ်ကွန်မြူနီပါတီခေါင်းဆောင်မော်စီတုံးတစ်ချိန်လုံးကဝတ်ခဲ့တဲ့ယူနီဖောင်းဝတ်စုံကိုဝတ်ပြီးတော့သမ္မတရှီကျင်းပင်ဒီကနေ့အခမ်းအနားတက်ပါတယ်။1949ခုနှစ်အောက်တိုဘာလ1ရက်နေ့ကပါတီခေါင်းဆောင်မော်စီတုံးကတရုတ်ပြည်သူသမ္မတနိုင်ငံထူထောင်ကြောင်းကျင်းပခဲ့တဲ့တီအန်အမ်မင်းရင်ပြင်မှာတက်ဖွဲ့အင်အားရာပေါင်းများစွာပါဝင်တဲ့ဒီကနေ့စီးရီးပြအခမ်းအနားကိုသမ္မတရှီနဲ့အတူဝန်ကြီးချုပ်လီကေချန်နဲ့တခြားပါတီခေါင်းဆောင်တွေလည်းတက်ရောက်ကြတာပါ။တစ်ချိန်တည်းမှာပဲဟောင်ကောင်မှာတော့ရဲတပ်ဖွဲ့ကဒီပိတ်ပင်ကတ်သက်ထားတဲ့ကြားမှာပဲထောင်ပေါင်းများစွာသောအနောက်ရောက်အင်ဂျီဝိဒီမိုကရေစီလိုလာတဲ့ဆန္ဒပြသူတွေဒီကနေ့ချီတက်ဆန္ဒပြကြပါရစေ
။တရင်အချင်းချက်ကိုမှခင်ပြတွေကြေညာပေးခဲ့တာပါရှင်။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကွန်အောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဝက်နာရောဘတ်ဖြစ်ပါတယ်။ VOA American အတိုင်းရညာဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00ထိလိုင်းဒိုမီတာ25 30 51နဲ့လိုင်းလက်မီတာ190တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။ဒေါ်သာရှင်မြန်းနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လက်မှတ်ရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ
This program has come to you from the Voice of America, Washington. From Washington.